ဟုတ်ကဲ့ရှင်ဆရာဦးစိန်ထေရှင်အခုဆရာတို့အဖွဲ့ရနေပြီးတော့ခိုးရောင်ကျွန်းလူတက်မှုနဲ့ပတ်သက်လို့ပေါ့နော်ဒီနေ့56မြတ်နာအစိုးရခံစားတိဆိုတော့အဲ့အထဲမှာအဓိကဘလို့အချက်တွေကိုများတင်ပြထားပါလဲရှင
်ဒါကအမှုအပိတ်အစိုးရခံစားအကျဉ်းချုပ်ပေါ့နော်အဲ့ဒီဟာကိုဒီခိုင်းတရားစီရင်မှုစနစ်ရနှစ်ဖက်ရှိနေပေါ့ဘယ်ဘက်ပဲဖြစ်ဖြစ်ပြင်လို့ရတယ်ဆိုတော့ကျွန်တော်တို့ဒီကော့တောင်လူတက်မှုကိစ္စမှာအစိုးရခံတဲ့ဒီခရီးနှစ်ယောက်ရဲ့ရှင်းနေအဖွဲ့ရနေပြီးတော့တရားကိုတွင်းတင်သွင်းတာပေါ့နော်အဲဒီဟာကဘာလို့ပါလဲဆိုတော့ဒီကျွန်တော်တို့တပ်တွေထွက်ချက်တွေတောက်လျှောက်တရားရုံးမှာပြေးရတာမှာတရားသူကြီးကိုကိုယ်အနေနဲ့ဒီပြည့်စုံခြင်းနဲ့အချက်တွေကိုပြန်ပြီးတော့တုံးတက်ပြီးတော့ထောက်ပြထားတာပေါ့နော
်ဟုတ်ကဲ့ပါရှင်အဲ့တော့ဘလို့အချက်တွေပါလဲရှင
်အဓိကရည်အချက်တွေတရားသူကြီးအနေနဲ့ဒါတွေကိုမကျော်သွားတဲ့ဆိုတဲ့ဟာပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာအဓိကအချက်တွေကဘာပါကလေးဆိုတော့ဆက်ပြီးတော့ခန်းစင်စစ်စစ်စင်ကလေးကလောက်ထုံးလုံးနည်းနေတယ်ဘလို့မငြိမ့်ညွတ်ဘူးဆိုရဲအချက်တွေကိုထောက်ပြလာတော့နောက်ဝန်ခံတယ်ဆိုတဲ့အပိုင်းမှာလည်းဘလို့ချင်းချမှုတွေဘလို့တွေကြောင့်ဝန်ခံခဲ့ရတာပေါ့သူတို့ရဲ့သူတို့စိတ်တော်နဲ့ဝန်ခံတာမျိုးတွေမဟုတ်ဘူးအဲ့ဒါကိုလည်းပြန်ပြီးတော့ထောက်ပြထားတာပေါ့နောက်ဒီဟိုကျွန်တော်တို့ DNA နဲ့ပတ်သက်တဲ့အကြောင်းအရာပေါ့နော် DNA နဲ့ပတ်သက်တဲ့အကြောင်းအရာမှာဆိုလို့ရှိရင် DNA ယူတဲ့နီးစနစ်တွေလိုက်နာဆောင်ရွက်ရမယ့်နီလန်အစင်းစင်းတွေကိုမလောက်ထားတာတော့နိုင်ငံသားဆန်နှုံးနဲ့အညီတမန်ရတဲ့ဟာတွေမလိုက်နာထားတာတော့နောက်တရားရုံးတင်တဲ့အခါမှာလည်းပြုလို့ပုံဆင်ဆင်နေနောက်ဘသူကဘယ်ချိန်မှာဘလို့တုံးတက်တယ်ဆိုတဲ့ဟာတွေပေါ့နော်အဲ့လိုအစီရင်ခံစာတွေလည်းမပါဘဲနဲ့ဒီတိုင်းတင်တယ်ဆိုတဲ့ဟာပေါ့နော
်ဟုတ်ကဲ့ပါဟုတ်
အဲ့ဒီဟာတွေကိုလည်းဒါပြန်ပြီးတော့ထောက်ပြထားတယ်နောက်ဒီမှုကဲအသွားလာနဲ့ပတ်သက်ပြီးတော့တပ်ပိကံပစ္စည်းတွေတင်ဆဲတဲ့အခါမှာဟိုတကယ်အရေးပါတဲ့အကြောင်းအရာတွေကိုဟိုမသိခဲ့ဘူးသူမဟုတ်တရားရုံးမတင်ပြခဲ့ဘူးဆိုတဲ့အကြောင်းအရာတွေကိုလည်းထောက်ပြထားတယ်ဥပမာဆိုရှင်ဒီတည်ဆုံးအမျိုးသမီးရဲ့အာခန္ဓာကိုယ်ကအဝတ်အစားတွေအဲ့ဒါတွေကိုမစစ်ဆေးထားဘူးနောက်ခန္ဓာကိုယ်မှာလည်း DNA တွေလိုက်မစစ်ထားဘူးနော
်ဟုတ်ကဲ
့ဒါပါကြောင့်လေအမှန်တရားအရေးကြီးတယ်ပေါ့နော်ဟ
ုတ်ကဲ့
လူတက်တယ်လို့ပြောတဲ့ပေါက်တူပေါ့လူတက်ကိရိယာနဲ့ဒီကလေးနှစ်ယောက်နဲ့ဘာမှပတ်သက်မှုမပြနိုင်ဘူးပေါ့နော်ဥပမာပေါက်တူရုံးမှာကလေးရဲ့ DNA တွေမတွေ့ပဲနဲ့တခြားလူရဲ့ DNA တွေကိုပဲတွေ့တယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီကိုလည်းထောက်ပြထားတာပေါ့ဟုတ်က
ဲ့ပါရှင်
ဆိုတော့အဲ့လိုအချက်တွေကြောင့်ပေါ့တရားသူကြီးအနေနဲ့ဒီကလေးတွေကိုဒီပြစ်မှုတွေကိုပြည့်တန့်ချဖို့မသိဘူးဆိုတဲ့အကြောင်းအရာတွေကိုဒါတင်ပြရတာပါခင်ဗျာ
အော်ဟုတ်ကဲ့ပါရှင်အဲ့တော့အခုအစီရင်ခံစားတဲ့မှာတင်ပြခဲ့တဲ့အချက်တွေကိုအရင်ရုံးချင်းတွေမှာတော့တင်ပြခဲ့ပြီးပါလားရှင်အခုနောက်ဆုံးပိတ်အစီရင်ခံစားကြမှာပဲတင်ပြရတာလားရှင
်ဒီအခုဒီအစီရင်ခံစားဆိုတာအလားဟိုနှစ်ဖက်သက်တွေရဲ့ထွက်ချက်တွေကိုအကျဉ်းပြန်ချုပ်လိုက်တာ
အော်ဟုတ်ကဲ့ပါဟု
တ်လားအဲ့ဒီမှာကျွန်တော်တို့ကအဓိကကြတဲ့ထင်ရှားတဲ့အချက်တွေကိုတရားသူကြီးကပို့ပြီးတော့သိစေချင်တဲ့အတွက်ပေါ့နော်
။အဲ
ဒီလိုအချက်တွေကိုထောက်ပြီးတော့မှဟိုအမိတ်ချလို့ရှိရင်စင်ကြက်ချလို့ရှိရင်ဒီကလေးတွေလွတ်သွင်းပါတယ်ဆိုတဲ့ဟာမျိုးတိုက်တွန်းတဲ့ပုံစံမျိုးအဲ့ဒါမျိုးကိုပြင်ပြတာပါ။အ
ော်ဟုတ်ကဲ့ပါရှင်။အဲ့တော့ဒီအစီရင်ခံစားကြောင်းဒီလူသက်မှုရဲ့ပြီးသက်ဆုံးဖြတ်ချက်မှာဘလောက်အထိအကျိုးရှိထိရောက်သွားမယ်လို့ဦးစိန်သေးတို့အနေနဲ့ယုံကြည်ပါလဲရှင်
။ခိုင်းတရားစီရင်စနစ်မှာကခွင့်ပြုထားတဲ့အကြောင်းအရာပဲဖြစ်တယ်။နောက်တစ်ခုကတရားသူကြီးတွေကလည်းအမှုနဲ့ပတ်သက်တဲ့ဆိုင်ဆိုင်တန်းတွေကစာမျက်နှာပေါင်းထောင်ချီပြီးရှိတယ်လေ
။ဟုတ်ကဲ့
။အဲအဲ့လိုထောင်ချီပြီးရှိတဲ့ဟာကိုသူတို့စစ်ဆေးရဲကြည့်ရတဲ့ချိန်ဆရတဲ့ဆိုတဲ့အချိန်မှာဒီလိုကျွန်တော်တို့အကျဉ်းချုပ်ပေးထားတဲ့ထင်ရှားခိုင်မာတဲ့အချက်တွေကတော့သူတို့စဉ်းစားဆုံးဖြတ်တဲ့အခါမှာတော့အထောက်အကူဖြစ်နိုင်မယ်လို့ဒါကျွန်တော်တို့ကယူဆပါတယ်ခင်ဗျ။ဟု
တ်ကဲ့ပါရှင်။အဲ့တော့အခုအချိန်မှာဒီအပိသက်အဆုံးဖြတ်ချက်ချဖို့ကလည်းအရန်နီးလာပြီဆိုတော့ဒီအမှုကိုတောက်လျှောက်ပါဝင်ကူညီခဲ့တဲ့သူတယောက်အနေနဲ့ပေါ့နော်ဒီအမှုရဲ့အလားအလာကဘလောက်ဘလို့များရှိမယ်လို့ဆရာအနေနဲ့ထင်ပါလဲရှင်
ကျွန်တော်တို့ကဒီရှိနေဖွဲ့ရပါလေဒီအမှုမှာတံတရားဖြစ်เสียအချက်တွေပေါ့နော်အများကြီးရှိတယ်ဆိုတော့အကြောင်းအရာတွေကိုကျွန်တော်တို့ကဆရာရုံးမှာတင်ပြထားတယ်အင်္ဂလန်မှာလောက်ခဲ့တဲ့အလောင်းစစ်ဆေးချက်တွေရောဟုတ်လားအဲ့ဒီမှာလည်းကွဲဘလို့ကွဲကြလဲဆိုတော့ထောက်ပြထားတယ်ထို့တူလည်းဒီပေါက်တူကခလေးနဲ့တက်ဆိုင်မှုမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကထောက်ပြထားတယ်ပေါ့နော်အဲ့တော့ဒီဟာကိုအပြစ်ရှိတယ်လို့တရားသူကြီးကဆုံးဖြတ်ဖို့ဆိုလို့ရှိရင်တော့တော်တူအကြောင်းရှာမှပဲရမယ်ပေါ့နော်ဆိုတော့အချိန်လေးကောင်းမယ်လို့တော့ကျွန်တော်တို့ကတော့ပြောလင့်ပါတယ်ဘာလို့ဆိုအကောင်းဆုံးတော့ကြိုးစားခဲ့ကြတာပေါ့အားလုံးအဖွဲ့သားတွေအားလုံးပေါ့နော
်ဟုတ်ကဲ့ပါရှင်အဲ့တော့ဆရာအနေနဲ့ရောဒီအမှုကိစ္စကိုစိတ်ဝင်စားနေတဲ့ဗမာလူမျိုးတွေပြီးတော့ကို့ဗမာအချင်းချင်းဆိုတဲ့စိတ်နဲ့တည်ကျင်နေတဲ့သူတွေပေါ့နော်အဲ့ဒီဆရာမတခြားဘာပြောစရာရှိမများထင်သေးလဲရှင
်ဒီအမှုကတော့လာမဲ့ဒီဇင်ဘာ24ရက်နေ့မှာစီရင်ချက်ချမှာပေါ့နော်ဘာပဲစီရင်ချက်ချချပါလေအဲ့လောက်နဲ့မပြီးသွားဘူးပေါ့နော်အဲ့တော့ကျွန်တော်တို့ဆက်လက်ပြီးတော့လည်းဟိုဝိုင်းဝန်းပြီးတော့ကူညီပတ်မှုကြဖို့ပြင်ဆင်ထားဖို့လည်းကျွန်တော်ကပြောချင်တယ်ဆိုတော့ကို့ဘက်နိုင်လဲဟိုဘက်ကအယူခံတင်ပါပဲကို့ဘက်ကဆုံးလေကိုဘက်ကလည်းအယူခံထပ်ပြောင်းအောင်ပါပဲနောက်ဆုံး အမြင့်ဆုံးတရားလွှတ်တော်ချုပ်ဖြစ်နှစ်ဖက်လုံးကအယူခံတင်မှုတွေရှိနေတာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဒီဟာနဲ့ကြာအောင်ပါပေါ့နော်အဲ့တော့ကျွန်တော်တို့ဒီအများအားစဉ်းစားမပြတ်ဆက်လက်ပြီးတော့ဝိုင်းဝန်းကူညီပေးကြဖို့လိုအပ်ပါတယ်ဆိုတာကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာဦးစိန်ထေးအခုလိုဖြေကြားပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ